လက်တွေ့မှာတရားဝင်ကိန်းဂဏန်းတွေထက်ကိုဗစ်ကူးစက်မှုရောသေဆုံးမှုနှုန်းမှာအဆမတန်များပြားနိုင်တယ်လို့ကျန်းမာရေးတာဝန်ရှိသူတွေရောလေ့လာသူတွေကခန့်မှန်းထားကြပါတယ်ရှင်
ကိုဗစ်ကူးစက်မှုတွေမြင့်တက်ပြီးကျွမ်းကျင်သူတွေကပြင်းပြင်းထန်ထန်သတိပေးနေတဲ့ကြားကကိုဗစ်တံမြစ်ကန့်သတ်ချက်တွေကိုဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်တင်းလာနေမှာစတင်ရုပ်သိမ်းလိုက်ပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်က
If we don't open up now then we face a risk of even tougher conditions in the colder months when the virus has a natural
flying virus ကပိုအကောင့်လာပြီးကျွန်တော်တို့အနေနဲ့ပုံမခက်ခဲတဲ့အန္တရာယ်တွေ့လာနိုင်ပါတယ်လူပေါင်းများစွာကကွယ်ဆေးထိုးပြီးတဲ့နောက်မှာဒါဟာလုံရမဲ့အချိန်ပါပဲကန့်သတ်မှုတွေပိုလို့လို့လဲဆေးရုံတရသူတွေသေဆုံးမှုတွေရရှိနေမှာပဲဆိုတော့ကန့်သတ်နေတဲ့ဘာမှမထူဘူးလုံရမဲ့ဟာကိုမလုံနိုင်တာပဲရှိပါလိမ့်မယ်ဆိုတော့အခုမဖွင့်ရင်ဘယ်တော့ဖွင့်မလဲဆိုတာကိုကိုကူကိုမေးကြဖို့ပဲရှိပါတယ်လို့ဝန်ကြီးချုပ်ဂျွန်ဆင်ပြောသွားတာဖြစ်ပါတယ်သူပြင်မဲ့လဲစက်တင်ဘာလ9ရက်ကစပြီးတော့ကာကွယ်ဆေးထိုးပြီးကြောင်းအထောက်အထားပြန့်နှံ့ရုံနဲ့မက်ကလပ်တွေလူစုလူဝေးတွေဝင်ခွင့်ပြုမှမဟုတ်တော့ဘူးကကွယ်ဆေးထိုးပြီးကြောင်းအထောက်အထားတွေပြန့်နှံ့မှ night club တွေလူစုလူဝေးတွေကိုဝင်ခွင့်ပြုမယ်ပို့မတွေ့ဘူး negative ဖြစ်တဲ့ဆိုရင်လည်းမရတော့ဘူးလို့လည်းဝန်ကြီးချုပ်ဂျွန်ဆင်ကထပ်ပြောသွားပါတယ်ဝန်ကြီးချုပ်ကအခုလိုကန့်သတ်ချက်တွေကိုရုပ်သိမ်းလိုက်ပြီးမဲ့ coronavirus delta မျိုးဝက်သစ်ဟာ britain အပါအဝင်ဥရောပနဲ့အာရှနိုင်ငံတချို့မှာကူးစက်ပြန့်နှံ့လာနေပြီး tokyo olympic ပွဲတော်ကိုတောင်ထိန်ချောက်နေပါတယ် vietnam နေရာတော်တော်များများမှာ lockdown ချထားရပြီး indonesia မှာလည်းနေ့စဉ်သေဆုံးမှုတွေမြင့်တက်လာနေပါတယ်